Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA American အတန်းကနေ2023ခုနှစ်ဩဂုတ်လ22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းလွှင့်ထုတ်လွှင့်ချက်တွေကိုရုပ်တံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်မှာ
ကွင်းကလေးနာမတာဒါရီတပူရှိအက်ဒါရီအလွန်လေးမှာဒေါနာ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဟာဝိုင်တောမီလောင်တဲ့နေရာကိုသွားပါမယ်စစ်ကောင်စီနိုင်ငံသားစစ်ကောင်စီကနိုင်ငံသားငွေကြေးဈေးကွက်ကိုထိန်းချုပ်လိုက်ပါတယ်မြမအရေးကိုအားလုံးနဲ့ဆွေးနွေးဖို့အင်ဒိုနီးရှားကဂရီပြုလိုက်ပါတယ်ဝင်းကြီးချုပ်ဟောင်းတက်ဆင်ထိုင်းနိုင်ငံကိုပြန်လာတော့မယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန်းရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးတပ်နောက်ပြည်သူ့ကာကွယ်ပူးပေါင်းတပ်တို့ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိနေတဲ့မြဝတီခရိုင်နဲ့ကော့ဂရိတ်မြို့နယ်တွေမှာခရီးသည်တင်ကားတစ်စင်းမိုင်းဆွဲပြီးတော့တိုက်ခိုက်ခဲ့ရလို့အရတားပြည်သူတို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသတင်းကိုလည်းမကြခင်မှာနားဆင်ရပါမယ်နောက်သခိုင်းတိုင်းထီးချိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ် PDF နဲ့ကချင်လူမျိုးရဲ့တက် KIA ပူပေါင်းတက်တို့ကြမှာလဲတိုက်ပွဲတွေပြင်းထန်နေပါတယ်အမေရိကန်ဒေါ်လာဈေးထိန်းချုပ်မရမှာကိုစိုးရိမ်မှုစစ်ကောင်စီကပြောနေပေမဲ့ဈေးကွက်ထဲမှာတော့ဒေါ်လာလဲပတ်မှုမရှိပဲရက်ဆိုင်လူနေပါဖြစ်နေပါတယ်ဒီလိုသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့တော်ရဲ့ကလူကာဒေတာတွေကိုပြစ်မှတ်ထားပြီးယူကရိန်းကအဝေးထိန်းဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့ပဲပြောပါတယ်။ရုရှားရဲ့လေကြောင်းရန်ကာကွယ်တပ်တွေကတော့ဒရုန်းတွေကိုပြစ်ချခဲ့ပြီးဒဇုံတရာထိခိုက်မှုမရှိဘူးလို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ရုရှားလေဆိပ်အများပြားရဲ့လုပ်ငန်းလုံဆောင်မှုတွေကိုယာယီရပ်တန့်ခဲ့ရပြီးမြန်နောက်ပိုင်းမှာပြန်လည်လည်ပတ်နိုင်ခဲ့တယ်လို့ပြောပါတယ်။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးမှာဒရုန်းတွေနဲ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဖြစ်လာတဲ့အပျက်စီးအပိုင်းအစတွေကမြေပြင်ပေါ်ကိုကျရောက်ခဲ့တဲ့အတွက်မြေပြင်မှာလည်းပျက်စီးမှုတွေရှိနေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့ဒိမတ်နဲ့နယ်သာလန်တို့ကယူကရိန်းကိုအမေရိကန်လို့ F-16 ဂျက်တိုက်လေယာဉ်တွေထောက်ပံ့ပေးမယ်လို့ကြေညာပြီးတရက်အကြာဒီနေ့မှာပဲဒိမတ်ကလွတ်တော်အမှတ်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ဒိမတ်ဝန်ကြီးချုပ်မက်ဖရက်ဒရစ်စင်ကလည်းယူကရိန်းကိုအတွက် F-16 တိုက်လေယာဉ်19စင်းပေးဖို့ကတိပြုခဲ့ပြီးပထမအတုပ်အဖြစ်6စင်းကို2024ခုနှစ်နှစ်ဆန်းပိုင်းမှာပေးပို့ပေးနိုင်မယ်လို့ခန့်မှန်းကြောင်းပြောကြားခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယား၃နိုင်ငံထိပ်သီးအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာတရုတ်နိုင်ငံရဲ့ရန်လိုတဲ့အပြုအမူဖြစ်သုံးနှုန်းပြီးတော့ဝေဖန်ပြောဆိုလိုက်တာကိုတရုတ်အစိုးရကဒီကနေ့ပဲကန့်ကွက်လိုက်ပါတယ်။
美日韩三国领导人戴维营会晤，在台湾涉海等问题上对中方进行抹黑攻击，
突破干涉中国内政，蓄意挑拨中国与周边国家关系。တနင်္လာနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာကတော့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေကမ့်ဒေးဗစ်စခန်းမှာတွေ့ဆုံတဲ့အချိန်မှာထိုင်ဝမ်အရေးနောက်ရေချောင်းဆန်ရနဲ့တခြားကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေအမြစ်မရှိဘဲနဲ့တရုတ်နိုင်ငံအပေါ်တိုက်ခိုက်ပြောဆိုခဲ့ကြောင်းကိုပြောဆိုခဲ့တာပါ။ဒါကတော့တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဆွတ်ဖက်ရာရောက်တယ်လို့အိန္ဒိယနိုင်ငံနေနဲ့ဆက်ဆံရေးထိခိုက်အောင်တမင်တက်တက်လုပ်တာဖြစ်ပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့အခြေခံမူတွေကိုကြီးလေးတဲ့ချိုးဖောက်မှုဖြစ်တာကြောင့်အပြင်းထန်ကန့်ကွက်ပါတယ်ဆိုတာကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အနီးကမ့်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံ၃နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံမှုအပြီးမှာတော့ဒေတာတွေမှာတရုတ်နိုင်ငံရဲ့ဩဇာချဲ့ထွင်မှုတွေနောက်မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်တွေကိုညီညီညွတ်ညွတ်တုံ့ပြန်မှုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သုံးနိုင်ငံအကြားကာကွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအားကောင်းစေဖို့အပြင်ထိုင်ဝမ်ရေးလက်ကျမှာငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်ကြိုးပမ်းမှုကိုလည်းထိပ်သီးကောင်းဆောင်တွေကတိပြုခဲ့ကြပါတယ်ရှင်။
American Samara Joe Biden, ha, figure a year by Tommy GJ, Long Jeremy, just cigarette, Hawaii Dinner, Mawi Junga, Tawin Shidurine, attention chain to Rego, Trace on Mutini, Toya Palime, just see social Murigo, Yemen, Gishubune, then a disawi Kesarigo, Sunibu Dread, Samara Biden as the knee, Jill Biden, who got Toya Dalo, Enguroga, Jinja, Jetopia Mare, Dila saw by Long Jang and Tommy Jow, Hawaii Dinner, Mawi Jun, Pinna Gantin, you pit a Lahaina Muha, a GJ, just cigarette, Lu, a Nezo, Lu, they are the Sally out. ပြောင်းဆုံးနေတဲ့သူတွေရှိနေစေဖြစ်ပြီးဆက်လက်ရှာဖွေနေကြအောင်တည်ဆုံးတဲ့အရေးအတွက်ထပ်တိုးလာနိုင်တယ်လို့လည်းဒီနယ်အုပ်ချုပ်ရေးမှုကပြောပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုံဆောင်ရမယ်နေရာရဲ့
阿美根比朗族，加利福尼亚岛民的尼瓦拉比内里马罗，特尼古内尼亚白内特尼纳尼加，阿布白蒙纳，希拉里文要带开普西列段，阿美根阿牛达莫里沃达塔纳加，洛杉矶斯纽约加外马，耶基耶山姆特里贝杰的图片查巴雷。 ပုံမှန်အားဖြင့်ဩဂုတ်လမှာမိုးနယ်လေးရှိတဲ့ကယ်လီဖိုးနီးယားတောင်ပိုင်းတချို့ကန်နာယာဒေသတွေမှာတော့မိုးရေကြိမ်လေးလက်မကနေကိုလက်မအထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားမှာပြီးခဲ့တဲ့2009ခုနှစ်တုန်းကတော့နောက်ဆုံးအပူပိုင်းမုန်တိုင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုဒီမုန်တိုင်းဟီလာရီအတွက်ကြိုတင်ပြင်ဆင်ထားကြဖို့သက်ဆိုင်ရာဒေသအာဏာပိုင်တွေဘက်ကသတိပေး
San Diego ne Las Vegas le yin khee sin ni ko phyat thain tha ya da lo sa tin chang ni ko le pay tha ya ba de shin
View American tan nya ba myama ba da season ni ko nya bai 9 nai ga ni 10 nai thi Lightometer 32 kHz 9303 nya ne 9383 nya Lightometer 58 kHz 5885 ro pyin စနစ်တနင်္ဂနွေမှာတော့လှိုင်းလမ်းမီတာ190 kHz 1505နေလို့ထုတ်လင်းပေးနေပါခင်ဗျာ
။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။မြမရေးတက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းမှုဆက်လက်ကြိုးပမ်းသွားမယ်လို့အာဆီယံအနှံ့အပြားဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်။အာဆီယံအတွက်စိန်ခေါ်မှုတွေထဲမှာမကြာခဏဆိုသလိုမိမောက်ထိုးပြခံရတဲ့ကိစ္စကတော့မြမအရေးအကျက်တဲပါပဲလို့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရန်နိုမာဆူတီကဒီနေ့အနောက်ဆူမတ်ရာဆွေးနွေးပွဲမှာပြောခဲ့ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်သက်တမ်းမကုန်ခင်မြမအရေးအတွက်အပြေရှားနိုင်မဲ့နည်းလမ်းတွေချမှတ်နိုင်အောင်ကြိုးပမ်းဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ ABHR အဖွဲ့ကမကြာသေးငယ်ကပဲတိုက်တွန်းခဲ့ပြီးနောက်အခုလိုအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးကတော့မြမအရေးဖြည့်ရှင်းရမှာသက်ဆိုင်သူတွေအားလုံးအထူးသဖြင့်စစ်အာဏာရှင်တွေရဲ့လုပ်ရက်တွေအပေါ်မှာမူတည်တယ်လို့လည်းပြောပါတယ်။မြမအရေးဖြည့်ရှင်းမှုကြိုးပမ်းရမှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အကြိမ်60ကျော်ထိတွေ့ဆက်ဆံခဲ့ပြီးတန်တမန်ရေးရချင်းကပ်တဲ့နည်းလမ်းကိုတုံးခဲ့တယ်လို့လည်းပြောဆိုထားပါသေးတယ်။အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးဌာနပြန်ကြားရေးနဲ့တန်တမန်ရေးရညွှန်ကြားရေးမှူးချုပ်ကလည်းအာဆီယံဘုံသဘောတူညီချက်5ရပ်ကိုမြမစစ်ကောင်စီအနေနဲ့လေးစားလိုက်နာမှုရှိစေရေးဒီဇိုင်းမက်မက်တွန်းအားပေးဆောင်ရွက်ခဲ့တယ်လို့စစ်ကောင်စီကိုအတိုက်ခံလုပ်နေတဲ့အဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်။ပရိပခါတွေကင်းစင်တဲ့နိုင်ငံတစ်ခုဖြစ်ဖို့နဲ့ငြင်းချမ်းရေးအတွက်အခြေခံအုတ်မြစ်ကိုဆွေးနွေးရမှာအချိန်ယူဖို့လိုအပ်တယ်လို့ချက်ချင်းပြီးမြောက်ဖို့မလွယ်ကူနိုင်ဘူးလို့လည်းသူကပြောသွားပါတယ်ရှင်
။မြန်မာနိုင်ငံမှာနိုင်ငံသားငွေကိုရောင်းဝယ်ဖောက်ကားခွင့်လိုင်စင်မရှိဘဲနဲ့လက်ဝယ်ကင်ဆောင်ထားတဲ့သူတွေကိုအရေးယူမယ်လို့စစ်ကောင်စီရဲ့ဗဟိုဘဏ်ကမနေ့တုန်းကကြေညာလိုက်ပါတယ်။နိုင်ငံသားငွေစီမံခန့်ခွဲမှုဥပဒေအရကိုယ့်ရဲ့လက်ထဲမှာ6လကျော်တဲ့အထိအသုံးမပြုဘဲထားတဲ့နိုင်ငံသားငွေတွေကိုလိုင်စင်ရငွေလဲလုပ်ငန်းတွေမှာဈေးကွက်ပေါက်ဈေးနဲ့ရောင်းချလဲလှယ်ဖို့ဘဏ်ထဲမှာထည့်သွင်းထားတာတွေလုပ်ဖို့ပြဋ္ဌာန်းထားတာကြောင့်အခုလိုကြေညာတာလို့ဆိုပါတယ်ပြပကိုအလုပ်လုပ်ဖို့သွားတဲ့သူဒါမှမဟုတ်ပြပမှာပညာတော်တင်သွားမဲ့သူတွေအတွက်အမေရိကန်ဒေါ်လာ300ကနေ900နဲ့ညီမျှတဲ့နိုင်ငံသားငွေတွေကိုဗဟိုဘဏ်ကရောင်းချပေးနေကြောင်းလည်းကြေညာချက်မှာပါရှိပါတယ်။ငွေလဲနှုန်းတွေမတည်မငြိမ်ဖြစ်ပြီးတော့ကုန်စည်နှုန်းတည်ငြိမ်အောင်ထိန်းသိမ်းမှုစစ်ကောင်စီကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားငွေပိုင်ဆိုင်မှုနဲ့လက်ဝယ်ကင်ဆောင်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ပြင်ဆင်လာတာဖြစ်ပါတယ်။နောက်ချွေနဲ့အမေရိကန်ဒေါ်လာကင်ထားတဲ့သူတွေရောင်းချတဲ့သူတွေ ပေါ်ကုံရငွေပြန်မသွင်းတဲ့သူတွေကိုဖမ်းဆီးတာအရေးယူတဲ့နည်းလမ်းတွေနဲ့ဒီဈေးကွက်တစ်ခုလုံးကိုထိန်းချုပ်ဖို့စစ်ကောင်စီဘက်ကကြိုးပမ်းနေပေမဲ့ထိရောက်အောင်မြင်မှုရှိမယ်မရှိဘူးဆိုတာကိုတော့စီးပွားရေးအတိုင်းဝိုင်းကတန်လျာနဲ့စောင့်ကြည့်နေကြပါတယ်ဈေးကွက်ထဲမှာဒေါ်လာငွေလက်ပတ်မှုမရှိသလောက်ဖြစ်လာနေပါတယ်ကျန်ငွေဈေးနှုန်းကလည်းဆက်ပြီးတော့ကျနေတော့မယ်လို့စီးပွားရေး lu Yangon si bwa yi lu ngan shin tcho ka pyo ba de ngwe jin se kwet tkhu lo atat ja khan man ya khat de a chin ni ma yauk ni bi lo dollar se akhu lo sat bi lo tat ni me so yin no si bwa yi lu ngan ni le pat ya da a sin pye ma ma hote de a chang po goun lu ngan shin tu ga voe ko pyo ba de shin
ဒီဘက်မှာတင်းရှောင်နေတဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာမကြခင်နိုင်ငံတွင်းကိုပြန်လာတော့မယ်လို့တမိဖြစ်သူကဒီကနေ့ပဲပြောလိုက်ပါတယ်။တက်ဆင်ရဲ့တမိဖြစ်သူဦးဆောင်တဲ့ဖွဲ့ထိုင်းပါတီကစစ်တပ်ကိုထောက်ခံတဲ့နိုင်ငံရေးပါတီတချို့အပါအဝင်ပါတီပေါင်းဒရာစင်ကျော်နဲ့ညွန်ပေါင်းအစိုးရဖွဲ့မဲ့အစီအစဉ်အသစ်ကိုကြီးညာလိုက်တဲ့တစ်ချိန်ထဲမှာပဲဝင်ကြီးချုပ်ဟောင်းပြန်လာမယ်အကြောင်းတမိဖြစ်သူကအတည်ပြုလိုက်တာပါ။
ก็สามารถรับท่านได้หรือว่าจะดูจากสื่อก็ได้นะคะอีกหัว
ข้อก็
ထောက်ခင်ဖြစ်သူပြန်လာတာကိုတတ်နိုင်ရင်လူကိုယ်တိုင်ကြိုဆိုလို့ရတယ်လို့ရုပ်မြင်သံကြားကနေစောင့်ကြည့်လို့လည်းရပါတယ်လို့ဖွဲ့တိုင်းပါတီရဲ့ဝင်ကြီးချုပ်ဖြစ်အဆိုပြုခံထားရသူတူလည်းဖြစ်တက်ဆင်ရဲ့အငယ်ဆုံးသမီးနဲ့ဖြစ်တဲ့ပေထုံထရန်ရှင်နာဝတ်ကဒီကနေ့သူ့ရဲ့မွေးနေ့အခမ်းအနားမှာပြောလိုက်တာပါဆက်သွေးလုပ်ငန်းရှင်တထေးကနေ2001ခုနှစ်မှာဝင်ကြီးချုပ်ဖြစ်ခဲ့တဲ့တက်ဆင်ကိုတော့2006ခုနှစ်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပြီး2008ခုနှစ်မှာအဂတိလိုက်စားမှုနဲ့ထောင်ဒဏ်စီရင်ချက်ကြောင့်ပြည်ပမှာတင်းရှောင်နေခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံကိုပြန်လာမယ်ဆိုရင်လည်းပြစ်ဒဏ်စီရင်ချက်ရှိနေစေဖြစ်တာကြောင့်ဖန်စီခံရမယ့်အခြေအနေမှာရှိနေတာပါ။ဒါပေမဲ့စစ်တပ်လိုလားတဲ့နိုင်ငံရေးပါတီတွေနဲ့အပေးအယူညှိနှိုင်းပြီးဝင်ကြီးချုပ်ဟောင်းပြန်လာခွင့်ရတာဖြစ်တယ်လို့လည်းအကဲခတ်တချို့ကခံမှန်းနေတာပါ။ထိုင်းနိုင်ငံရဲ့မေလရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward Party အစိုးရဖွဲ့နိုင်ရေးနိုင်ငံရေးစစ်တပ်လိုလားတဲ့နိုင်ငံရေးအင်အားစုတွေရဲ့ဟန်တားမှုနဲ့ကြုံတွေ့ခဲ့ရပြီးနောက်ဒုတိယမဲအများဆုံးရတဲ့ဖွဲ့တိုင်းပါတီကဦးဆောင်ပြီးအစိုးရအသစ်ဖွဲ့နိုင်မှုကြိုးပမ်းနေတာလည်းဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံ M ဟာမဟာဗျူဟာမြောက်တဲ့ cruise missile ဒုံစမ်းသပ်ပစ်ခတ်တာကိုစောင့်ကြည့်ခဲ့ပါတယ်လို့နိုင်ငံပိုင်မီဒီယာ KCNA ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံကြားမှာနှစ်စဉ်ပြုလုပ်နေကြဖြစ်တဲ့ပူးရဲစည်ရေးလေ့ကျင့်မှုလှုပ်ဆောင်နေတဲ့အချိန်မှာပဲအခုလိုထုတ်ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီစည်ရေးလေ့ကျင့်မှုကိုကျူးကျော်လေ့ကျင့်မှုတစ်ခုဖြစ်နေလဲမြောက်ကိုရီးယားဘက်ကရှုမြင်ထားပါတယ်မြောက်ကိုရီးယားကောင်းဆောင်ဟာလက်နက်တွေနဲ့တိုက်ပွဲအတွက်ပြင်ဆင်မှုတွေကိုကင်းလက်တင်မောတစင်းပေါ်ကနေစစ်ဆေးခဲ့ပါတယ်ရေတပ်တင်မောသားတွေရဲ့မဟာဗျူဟာမြောက် cruise ဒုံးကြီးတွေပြစ်လွတ်လေ့ကျင့်မှုကိုလည်းကြီးရှုခဲ့ပါတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမှာဖော်ပြပါတယ်ရေတပ်သားတွေကိုအတွေးခေါ်ကောင်းမှုနဲ့စိတ်ဓာတ်ခွန်အားမြင့်တင်မှုပြောဆိုခဲ့တယ်လို့မြောက်ကိုရီးယားရေတပ်အတွက်ခင်မီကောင်းမှုနဲ့စစ်တင်မောတွေတိစောက်ပြီးတော့ရေအောက်လက်နက်စနစ်တွေကိုလည်းခင်မီအောင်ကြိုးပမ်းသွားမယ်လို့ပြောကြောင်း KCNA သတင်းဌာနကဖော်ပြထားပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းနေရာမှာမနေ့တုန်းကခရီးသည်တင်ကားငယ်တစ်စင်းမိုင်းဆွဲပြီးတော့တိုက်ခိုက်ခံရတာကြောင့်အရသာပြည်သူ၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးတပ်နောက်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိနေတဲ့မြဝတီခရိုင်နဲ့ကော့ဂရိတ်မြို့နယ်တွင်မှာအခုလိုမျိုးခရီးသည်တင်ကားမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒါပေမဲ့ဘယ်သူလက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းနေရာမှာဩဂုတ်လ20ရက်နေ့ကခရီးသည်တင်ကားငယ်တစ်စီးမိုင်းဆွဲပစ်ခတ်ခံရတာကြောင့်အရက်သား၄ဦးထိခိုက်ဒဏ်ရာရပြီးမြဝတီပြည်သူ့စေယုံကြီးကိုပို့ပြီးတော့ကုသမှုခံယူနေရကြောင်းအလင်းစစ်ကယ်ဆယ်ရေးအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
ဟုတ်ပို့လိုက်တယ်ဆိုတော့ဒီမြဝတီပြည်သူ့စေယုံကြီးကိုပဲပို့လိုက်ပါတယ်မ
ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာဖြစ်တာလဲအမကြီး
ပဲနေရာမှာဖြစ်တာလဲဆိုတော့ဒေါနာတစ္စာနေရာမှာဖြစ်တာပေါ့မဟုတ်ဘူးကွန်လေတို့အကြာလေးတစ်ခုရှိရလေကွင်းကလေးနာမှာတကားလေးတစ်ခုရှိအဲ့တကားလေးအလွန်လေးမှာဒေါနာတစ္စာရေးသေးကုန်ကြီးအဲ့နာလေးမှာဖြစ်တာမှာဟုတ်တယ်မိတ်ကလေးယောက်ျားလေး၃ယောက် ရတားတွေတဲဟိုလိုလိုင်းကားဒီကားလေးစီးတဲ့လူတွေပေါ့မာရတားတွေ
ပြည်ရင်ပြည်နယ်အတွင်းမိုးများပြီးရေကြီးနေတာကြောင့်မြောက်ရီမြို့နဲ့ကွန်ကရစ်မြို့ကြားအာရှလမ်းသစ်မှာမြေကြီးတွေကွဲအပ်ပြီးလမ်းကျောနေရာတချို့ပြိုကျသွားခဲ့တာပါတောင်ပြိုရာတွေရှိခဲ့ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာတော့ကားလမ်းမပေါ်မှာကြီးမားတဲ့အက်ကွဲချောင်းကြီးတွေပေါ်လာပြီးအဲ့ဒီနောက်မှာတော့လမ်းတစ်ခုလုံးသွာလာလို့မရအောင်ပြိုကျသွားခဲ့ပါတယ်ပြိုကျသွားတဲ့နေရာကိုခရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေကပြင်ဆင်နေတာဖြစ်ပါတယ်တောင်တွေကိုဖြိုပြီးလမ်းကိုပြင်ဆင်နေတဲ့အချိန်မှာအခုလိုမျိုးအရက်သားကားတွေပြစ်ခတ်တိုက်ခိုက်ခံရတာဖြစ်တယ်လို့လည်းပြောပြပါတယ်
လမ်းပြနေတဲ့နေရာလမ်းမျိုးတွေမြေပြိုတဲ့နေရာတွေရောလမ်းပြတဲ့နေရာတွေရောပြင်နေရအဲ့ဒါတပ်ကိုးတွေမြေကော်တဲ့ဟာတွေကိုသူတို့ကမိုင်းဆွဲတင်တာလေအဲ့ဒါတွေကိုမိုင်းဆွဲတင်တဲ့ဟာကိုဟိုအခုဒီအလုံးလုံးတွေအလုံးနားတဲ့အချိန်လေးပေါ့၁၂နှစ်ခမင်းစားနားတဲ့အချိန်လေးကနေပြီး၁နှစ်အထိကိုလေဟိုမြဝတီကနေပြီးတော့ကားလေးတွေကိုဖြတ်တန်းဝင်ပေးထားတယ်မရဲ့အဲအဖြတ်တန်းွက်ပေးထားတဲ့အချိန်လေးမှာအကားလေးတွေသွားတဲ့အချိန်မှာထိတယ်လို့ပြောတာပဲညီမဟုတ်တဲ့ညီမတို့လူနာအတွင်းတော့မှတော့မှတခါကိုကိုပတ်နဲ့ဒီပတ်နဲ့အဲ့လိုပြစ်ကြနေတယ်ဖြတ်သွားတဲ့ကားလေးတွေကပြန်လာပြီးတော့ပြန်လာတဲ့အချိန်ပြောတာနဲ့ကိုတွေသွားတဲ့အချိန်ကြုံလာတယ်ရှိတယ်မှာ
အာရှလမ်းမှာခီးတဲ့တင်အရက်သားကားငယ်တစီပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တော့ဘသူဘဝရီရဲ့လက်ချက်ဆိုတာကတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးကရင်ပြည်နယ်မြောက်ရီခရိုင်နဲ့ကောကရီမြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်ပြည်နယ်အတွင်းကလက်ခတ်တောင်စခန်းကုန်းကိုစစ်ကောင်စီတပ်တွေကပြန်လည်ရယူနိုင်ဖို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေလုပ်နေသလိုနှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေတာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အာရှလမ်းမကြီးမှာကားတွေပြစ်ခတ်ခံရမှုတွေလည်းမကြာခဏရှိနေပါတယ်ရှင်။
တိုက်ပွဲတွေပြင်းထန်နေတဲ့မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာခီးသည်တင်ကားတစ်စင်မိုင်းဆွဲပြီးတော့တိုက်ခိုက်ခံရတဲ့တရင်ကိုမအေးအေးမာကတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းထီးချိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းထီးချိုက်မြို့နယ်ကွင်းကြီးကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF နောက် KIA ကချင်လွတ်မြောက်ရေးပူးပေါင်းတပ်တို့ကြားမှာတနင်္ဂနွေနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။စစ်ကောင်စီဘက်ကတရက်ထဲမှာတင်လေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကနေ့မှာတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုရေလမ်းကနေတဆင့်ထီးချိုက်မြို့ဘက်ကိုပြန်ပြီးတော့တည်ယူနေကြောင်းလည်းပြောပါတယ်။ထီးချိုက်မြို့ဘက်ကစီရဲအခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်။
စကိုင်းတိုင်းထီးချိုက်မြို့နယ်ဇီကုန်းရွာဘက်ကနေကွင်းကြီးရွာဘက်ကိုခြိတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံ PDF နဲ့ KIA ပူးပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့မနက်ပိုင်းကကြားဖြတ်တိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲဟာတနေကုန်နီးပါးကြာမြင့်ခဲ့ပြီးစစ်ကောင်စီတပ်တွေပိတ်မိနေတာကြောင့်လေကြောင်းအကူအညီယူပြီးမနေ့တနေ့တည်းနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းထီးချိုက်ဒေသခံတဦးက VOA ကိုပြောပါတယ်
။အလဲတော်နဲ့ထီးချိုက်ကြာကွင်းကြီးတောင်ယူမှာဖြစ်มันก็ได้อ่ะติดตาติดตาတော့ညနေ3:00นกว่าတော့ทีอ่ะเลยเนี่ยลาแก้วอ่ะนี่คือปึ้งแล้วติดตาปึ้งแล้วเลยเนี่ยมันไปว่าเลยลงแก้วอ่ะညနေไปตะขาแก้วเลยทีนี้คือยาไอ้ยาเนี่ยหาดิตอกหมอยัวตัดจ่อตัดงงดิเจ้าเนี่ยแก่แก้วไว้เนี่ยชื่อแก้วแก้วไว้ติดตาတော့ตัวยาติดจ๊ะจ๊ะတော့
လေချောင်းကဘုံကျဲတိုက်ခိုက်တဲ့နေရာတွေဟာတောတွင်းမှာဖြစ်တာကြောင့်ကြေးရွာသားတွေနဲ့အရက်သားတွေထိခိုက်တာမရှိကြောင်းလည်းပြောပါတယ်။ထီးချိုင် PDF နဲ့နှီးစပ်သူတဦးကတော့စစ်ကောင်စီတပ်ဘက်ကအထိခိုက်40လောက်ရှိကြောင်းနဲ့လက်နက်ခရံအများအပြားဆုံးရှုံးခဲ့ကြောင်းပြောပါတယ်
။ရှင်းနေတဲ့တိုက်ပွဲကကျွန်တော်တို့လေယုံကိုမနေ့ကညနေရောလေယုံဓာတ်ရီ6ဒီလောက်ကူပြီးတော့လမ်းကြောင်းပိတ်နေလို့ဖွင့်ပြီးရတာ။မြို့ပေါ်တော့ကားနဲ့ပြန်ကြလောက်ပြန်ရောက်လာပြီးမြေတွေတူးကြီးတွေခိုင်းတော့တမိုင်တော့ကအဖြေခိုက်တွေကတော့သူတို့စစ်ကောင်စီဘက်က40လောက်ကုတင်ရတဲ့အကြောင်းမှုပေါ့ပဲဒါနဲ့နည်းခင်းရနေရောအချော့ဆွဲကြီးတွေတော့တော်တော်များများရလိုက်တယ်အဲ့လိုပြီးရတယ
်နှစ်ဖက်ထိခိုက်ကြဆုံးမှုစီးရင်ကို VOA ကတီးခြားအတိမပြုနိုင်ပါဘူးထိခိုက်ဖီဒီယက်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တနင်္ဂနွေမနေ့7နာရီလောက်ကကွင်းကြီးရွာနဲ့ဇီကုန်းရွာအကြားမှာဂျက်တိုက်လေယာဉ်နှစ်စီးလာရောက်ဘုံကျဲခဲ့ကြောင်းနဲ့ညနေ3နာရီမိနစ်20နဲ့3နာရီ42မိနစ်လောက်မှာလဲဂျက်တိုက်လေယာဉ်တစ်စီးနဲ့2ကြိမ်စုစုပေါင်း3ကြိမ်ဘုံကျဲခဲ့ကြောင်းဖော်ပြပါတယ် ठीचाई टाइप वो अच्छे ने अच्छा सोने पत्तलों से कांसी बगारो ठोप्यां डा मटुया दी बाबू पीकेरे मल्ला एबीला मेला ड्विंगले से कांसी ने केआईए पीडीएफ फुआं डा पुरी अच्छा ठीचाई म्योने ड्विंगा टाइप वो पिंटांगे बारे ती टाइप वो जाओ ठाउने चीजे चीवा दारी ठोप्ये देंशांगे या बारे ठीचाई म्योने हा एआवरी म्ये नौपे गामा डीसीबी म्ये नौपे चांगा श्वेबो म्येजीना गालने अशेपे चांगा मनले बमो गालने गुगु सत्वे थारे लान्याओ मो मा डीसीदा जाओ सत्वे ये या ये बारे म्योले पिप बारे
တခါတော့စကိုင်းတိုင်းထိချိုက်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုခေမောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာငွေဈေးလဲနှုန်းထားတွေကမောက်ကမဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်အမေရိကန်ဒေါ်လာဈေးတွေကိုထိန်းချုပ်မရမှာမစိုးရိမ်မှုစစ်ကောင်စီကပြောဆိုနေပေ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ရေးယူတဲ့နီးနဲ့ထိန်းချုပ်မှုစစ်ကောင်စီကပြင်ဆင်လာတဲ့အတွက်ဇက်တိုက်တက်နေတဲ့ရွှေနဲ့အမေရိကန်ဒေါ်လာဈေးဟာဒီနေ့ဩဂုတ်လ22ရက်နေ့မှာအတက်ကျခံမှန်ရခတ်တဲ့အခြေအနေဖြစ်လာပါတယ်ကျပ်3,900ကျော်လာတဲ့ဒေါ်လာဈေးနဲ့ပြင်ပရွှေတစ်ကျပ်သားပေါက်ဈေးကျပ်38သိန်းဖြစ်နေတာကိုထိန်းချုပ်ဖို့စစ်ကောင်စီဗဟိုဘဏ်ကကြိုးပမ်းနေတာပါဒီလိုဒေါ်လာဈေးတွေထိမ်းမြောင်းတက်နေတာကပြည်တွင်းမှာအမေရိကန်ဒေါ်လာရှားပါလာတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်ဒါကြောင့်စစ်ကောင်စီကအရင်ကတည်းကပို့ကုန်ရဝင်ငွေပြန်သွင်းဖို့ရှောင်ရှားနေတဲ့လုပ်ငန်းရှင်တွေကိုတရားစွဲဆိုတာတွေလုပ်လာတယ်လို့ဒေါ်လာဝယ်ယူစုဆောင်သူတွေကိုလည်းထိန်းချုပ်ဖို့လုပ်လာပါတယ်နိုင်ငံသားသုံးွေကိစ္စ၊ရွှေဈေးကိစ္စ၊ပို့ကုန်ရငွေကိစ္စအားလုံးကိုကုန်စည်စင်းစင်းမှုဗဟိုကော်မတီရဲ့ညွှန်ကြားချက်အရစစ်ကောင်စီရဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကကင်တွယ်သွားမယ်လို့ဩဂုတ်လ19ရက်စနေနေ့ကထုတ်ပြန်ခဲ့ပါတယ်2016ခုနှစ်နောက်ပိုင်းမှာကုမ္ပဏီပေါင်း990ကျော်ကပို့ကုန်ရဝင်ငွေပြန်သွင်းဖို့ကြံနေသေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့တာပါကုမ္ပဏီတစ်ခုကိုတရားစွဲထားပြီးအဲ့ဒီကတခုကတော့အမေရိကန်ဒေါ်လာ19သန်းကျော်ပို့ကုန်ရဝင်ငွေပေးဖို့ရှိနေတဲ့ကြောင်းစစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကုမ္ပဏီနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေကိုလည်းစစ်ဆေးခံရဖို့ရှိနေပါတယ်တရုတ်ဘာသာနဲ့မြန်မာသတင်းတွေကိုရေးသားဖော်ပြနေတဲ့ Finnish သတင်းမှာတော့စစ်ကောင်စီကတရုတ်နယ်စပ်ကကုမ္ပဏီတွေအပါအဝင်ကုမ္ပဏီ80ကိုတရားစွဲဆိုထားတယ်လို့ပြောပါတယ်အဲ့ဒီကကုမ္ပဏီနှစ်ခုကိုထောင်ဒဏ်ချမှတ်ပြီးသွားပြီလို့យေတာထားပါတယ်။နောက်တဲ့စစ်ကောင်စီကစစ်ဆေးမင်းမြတ်နေတဲ့ကုမ္ပဏီပေါင်း80လောက်ရှိနေပါတယ်။ပို့ကုန်ကရလာတဲ့တရုတ်ယွမ်ငွေကိုမြန်မာကျပ်ငွေနဲ့အလဲအလှယ်လုပ်ပြီးနိုင်ငံခြားငွေပြန်သွင်းဖို့ကုမ္ပဏီတွေကတောက်လျှောက်ရှောင်ချခဲ့ကြတာပါ။စစ်ကောင်စီလက်ထက်မှာတော့နိုင်ငံခြားငွေကြေးရှားပါလာတဲ့အတွက်ဒီယူပေါက်တွေကိုလိုက်ပိတ်ဖို့အပြင်းထန်ကြိုးပမ်းလာနေတယ်လို့ပဲနဲ့နှံပို့ကုန်လုပ်ငန်းရှင်တူကပြောပါတယ်။အများ
ကြီး80လောက်မကဘူး။ဒါကလည်းလိမ့်လို့လေလုပ်ငန်းကြီးပေါ့အောင်စီရှိတယ်။ဒါတို့တကယ်ဝိုင်းနေတယ်ဆွတ်ထုတ်ရမှာပေါ့သူကလုံးပါပဲမေတ္တာကဘော်ရာတို့ကသူတို့အင်ဂျင်နီယာတွေဝင်လို့မောင်းနေတဲ့ကြော်ကြော်ပြီးတော့သူတို့ကကွာသူကလူလေလက်ကဟိုဘက်မှာဝင်နေတဲ့ဒီဥပ္ပီမှာသွားပြီးတော့လိုက်တာပေါ့ဟိုပမာငွေအလဲလေလောက်လိုက်တာအကြောင်းဝင်တစ်ခုဖြစ်တယ်ဆိုအကုန်ကလည်းကိုယ်တိုင်သွားတက်ပြီးတော့ပေါ့ဗျာ
ဒေါ်လာဈေးဆက်တိုက်တက်နေမလားကျသွားမလားဒါမှမဟုတ်ဒေါ်လာဈေးကိုအခြေခံတွက်ချက်ထားတဲ့ဈေးကွက်တစ်ခုလုံးကမောက်ကမဖြစ်နိုင်လားဆိုတာတွေကိုတော့အခုချိန်မှာခံမှန်ရခန့်နေကြောင်းလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်အမေရိကန်ဒေါ်လာကိုအစားထိုးဖို့တရုတ်ယွမ်ငွေထိုင်းဘတ်ငွေနဲ့နယ်စပ်တွေမှာအလုပ်လုပ်ကြဖို့စစ်ကောင်စီကမကြခင်ကထုတ်ပြန်ထားပါတယ်ဒီငွေကြေးတွေကလည်းမြန်မာငွေနဲ့လဲလှယ်တာမှာတန်ဖိုးဆက်တက်နေပါတယ်တရုတ်ယွမ်ငွေတရံကိုမြန်မာငွေ940လောက်ရှိပြီးထိုင်းငွေတစ်ဘက်ကိုတော့109ကျပ်လောက်ရှိပါတယ်တနင်္လာရီတိုင်းမြင်းနယ်တဝဲကရေလုံငန်းရှင်တွေထိုင်းကိုရေထွက်ကုန်တွေတိုက်ရိုက်ရောင်းချနေတာကိုလည်းစစ်ကောင်စီကအေးအေးယူဖို့ပြင်ဆင်နေပါတယ်ပို့ကုန်တင်ပို့ပြီး45ရက်အတွင်းနိုင်ငံခြားငွေပြန်မဝင်လာဘူးဆိုရင်ကုမ္ပဏီကိုနာမည်ပြတ်စီရင်သွင်းတာလိုင်စင်ပိတ်သိမ်းတာတွေလုပ်သွားမယ်လို့လည်းဗဟိုဘဏ်ဥဆောင်ကျင်းပတဲ့စနေနေ့ကနိုင်ငံခြားငွေကြေးဆိုင်ရာအစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါရေလုံငန်းကုမ္ပဏီတစ်ခုရဲ့ပိုင်ရှင်တဦးက VOA ကိုအခုလိုပြောပါတယ
်ဒေါ်လာတော့သူသူပုံပုံမှန်တော့သွားမှာမဟုတ်ဘူးဗျာအဲနည်းနည်းလေးဟိုပါလေအဖအကြီးများဖြစ်နိုင်တယ်ဟိုကြောက်တော့နိုင်ရင်တကယ်မြင်ဆုံးနိုင်လဲကြက်ချင်းလာမှာပဲနောက်တစ်ခုကနိုင်ငံရေးပုံမူတည်တယ်ဗျာနိုင်ငံရေးမကြည့်နေဘူးဆိုရင်လူရောချွေရခြင်းနဲ့ဟိုပဲဒီပဲနဲ့သူတို့ပဲသွားနေကြတယ်ဒီအိုက်ဆိုင်ချတာတဲ့လူရစားရေးချက်ကသူတို့ကသူတို့ပြင်ထားပြီးပါပြီဗျာကြောက်လူတွေကတော့ဒုက္ခရမှာကျွန်တော်တင်တယ်ဗျာဒီလုပ်ငန်းကြီးကတော့ကျွန်တော်တို့လုပ်ငန်းတွေကလည်းဒီနိုင်ငံရေးချိန်နေတဲ့ဆိုရှေ့ကျတော့ကလည်းချိန်နေဗျာ
Dini denilan ini nyanyi bayi ma, shuine dolar zit pencah labi lu lumu kuyam ma, jeda ni jabi me. Aman dek yang we lom lom garo teja ma pionai teja, tercuka macam pija bare. Bu bengaro turu ma tuingong temari atwe. American dolar lom lom sija, dolar zigo masuing jabune. Aching dayi pion bija dua me lu seni dekan shuine bayi ma piosu ke bare. Bu bengaran yang we wayu suzau nago tengco bu coba ne ni ne. American dolar tetaung tamam ho eri pemana ne ni de. Tercana ngan yang we go cawla tibe lewe tabu nyuja taba de. Tiba go pinyai jama.
ပြီးပါဝင်ခိုင်လုံတဲ့အကြောင်းတစ်ခုခုနဲ့ထွက်ခွာရသူတွေအတွက်ကိုတော့ရန်ကုန်အပီပီဆိုင်ရာလေစိတ်ဒါမှမဟုတ်လိုင်စင်ရဘန်တွေရဲ့ငွေလဲကောင်တာတွေမှာလဲလဲပေးသွားမယ်လို့လည်းအတိပေးထားပါတယ်ခင်ဗျာထားကတော့မြန်မာနိုင်ငံအတွင်းကနိုင်ငံခြားငွေလဲလဲနှုန်းဈေးကွက်အကြောင်းကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဆက်ပြီးတ ဒီမှာတော့မော်ဝီကျွန်းကတော်မီကြောင်ပျက်စီးဆုံးရှုံးတာတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်တော်မီတန်ကြောင့်လူပေါင်းရာနဲ့ကြာကြောတည်ဆုံးခဲ့ရပါတယ်ကိုပိုင်ပစ္စည်းဘာမှမကြံတော့တဲ့ဒေသခံတွေဟာစိတ်တုံလို့ခြောက်ခြားပွဲအခြေအနေကိုကြော်လွားဖို့စူးစမ်းနေကြပါတယ်
ဟာဝိုင်ကဒုတိယအကြီးဆုံးမော်ဝီကျွန်းမှာလောင်ကျွမ်းတဲ့တော်မီကြောင်လဟိုင်းနာမြို့ကိုခုအခါပြပုံးဖြစ်တာအပေါ်စည်းကနေမြင်တွေ့ရတာပါ။ဟာဝိုင်ရဲ့မြို့တော်ဖြစ်ခဲ့ဘူးတဲ့လဟိုင်းနာကမြို့ရင်းသမိုင်းဝင်နေရာတွေလည်းပျက်စီးသွားပါတယ်။စိတ်ကမ်းမှာရက်ထားတဲ့ရေတွေကမော်တော်ဘုတ်တွေတောင်မီးလောင်ကုန်ပါတယ်။ မုန်တိုင်းကြောင့်လေတိုက်နှုန်းပြင်းထန်နေတဲ့အချိန်မှာမီးလောင်ကျွမ်းတာကြောင့်၆တွေ့တဲ့ဒေတာတလျှောက်မီးကူးဆက်တာမြန်မာတဲ့လူနေအိမ်တွေလုပ်ငန်းဌာနယုံတွေအားလုံးမီးလောင်ကျွမ်းကုန်တာပါလူတွေရာနဲ့ချီတည်ဆုံးခဲ့တဲ့မီးကြောင့်မော်ဝီကျွမ်းအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲဟာမန်အန်ဒရာလဲကျမ်းမာရေးအကြောင်းပြပြီးရာထူးကနှုတ်ထွက်သွားပါတယ်မီးလောင်ချိန်မှာအချက်ပြသတိပေးသံမဖွင့်
ူအနေနဲ့စဉ်းစားလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်တော်မီကြောင့်လူပေါင်း130ကျော်တည်ဆုံးခဲ့တယ်လို့လာမယ့်ရက်တွေအတွင်းဒီရေအတွက်တိုးလာလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ပျောက်ဆုံးနေတဲ့သူအများပြားရဲ့အခြေအနေကလည်းမရေမရာရှိနေသေးပါခုအခါပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေလည်းကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအဖြစ်ပါဝင်ကြပါတယ်ဖီမာလို့ခေါ်တဲ့ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုအေဂျင်စီကရှာဖွေအကူအညီပေးရေးအစီအစဉ်တွေမှာထိထိရောက်ရောက်ပါဝင်နေတယ်လို့ဆိုပါတယ်
Right now the search efforts are 78%
ဒိုင်းနာကနေမြေ88ရာခိုင်နှုန်းမှာရှာဖွေပြီးပါပြီနီးလောင်ကျွမ်းသွားတဲ့အပျက်စီးတွေအောက်မှာလည်းရှာဖွေရေးအဖွဲ့တွေကဆက်ပြီးရှာဖွေနေပါတယ်အခုကမိသားစုတွေအတွက်ရှစ်တန်းကျော်သုံးဆွဲထားပြီးအကူအညီတွေဖီမာမှာစီးရင်ပေးထားဖို့ပြောထားပါတယ်လူပေါင်း1200ကိုအခုကဟိုတယ်မိုတယ်နဲ့တခြားနေရာတွေမှာနေရာချထားပေးပြီးယာယီခိုးလုံရနေရာမှာ40လောက်ပဲရှိပါတော့တယ်
သမရဂျိုးဘိုင်ဒန်ရဲ့ဇနီးတို့လည်းတနင်္လာနေ့မှာလဟိုင်းနာကိုရောက်ရှိပြီးတော့ဒေသခံတွေနဲ့တွေ့ဆုံဖို့ရှိပါတယ်။သမရကိုယ်တိုင်လာတာကြောင့်ခက်ခဲတွေလည်းပိုးပြီးတော့ပြေလည်လာဖို့ဒေသခံတွေကမျှော်လင့်နေကြပါ။
I'm very hopeful that him coming in will help
သူကိုယ်တိုင်လာမယ်ဆိုရင်အကူအညီတွေချက်ချင်းရလိမ့်မယ်လို့ထင်ပါတယ်။ဟိုတယ်မှာနေတဲ့သူတွေစီကကြားတာကဖီမာဒါမမဟုတ် Red Cross အဖွဲ့ကအသိမှတ်ပြုမထားတဲ့ပစ္စည်းတွေဆိုရင်သူတို့ကလက်မခံတာကြောင့်ကိုရရမဲ့ပစ္စည်းတွေမရဘူးဖြစ်နေပါတယ
်ဒုက္ခရောက်နေသူတွေအတွက်နိုင်ငံတကာကလည်းဝိုင်းဝန်းလှူဒန်းနေကြတဲ့တစ်ချိန်တည်းမှာပဲနှစ်ပေါင်း100ကျော်အတွင်းအဆိုးရွားဆုံးလောက်ကျွမ်းခဲ့တဲ့မိကြောင်ပြပုံဖြစ်နေတဲ့လဟိုင်းနာကိုသမရဘိုင်ဒန်လာရောက်မှာပါခင်ဗျာ
ဒါကတော့အမေရိကန်သမ္မတရဲ့မော်ဝီကျွန်းခီးစဉ်ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုဆက်ပြီးတော့ VOE ရဲ့10မိနစ်တာအင်္ဂလိပ်စာအစီအစဉ်ကိုရှုစားနားဆင်ရအောင်ပါရှင်
။မင်္ဂလာပါ10မိနစ်တာအင်္ဂလိပ်စာအစီအစဉ်ကကြိုဆိုပါတယ်ရှင်
။ Welcome to English in a minute.
Couch ဆိုတာ sofa ကိုပြလို့ထိုင်တဲ့ခုံကိုပြောတာပါ။ Potato ဆိုတာကတော့အာလူးပါ။ဒါဆိုရင် couch potato ဆိုတာပါ우ပြောတာပါလေ
How is your new roommate?
He's such a couch potato. He comes home from work and watches weird shows all night.
Well, it could be worse.
Could it? He watches Norwegian zombie films on very loud speakers.
sounds like this man needs some headphones and maybe a new interest. A couch potato.
The chain on TV show ma thai chain kong ni le tu couch potato lo kho ba de. Couch potato lo kho khan ya yin no tait do ma kaw ma u no. Da pye ne tu pyo da phit lo di tong go
tri tha tong ma no.
10 minute တိုင်းအင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမများသိစင်အောင်ပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ21ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့ဒီနှစ်မုတ်တုံရေဘေးထိခိုက်မှုများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါဗျ။မြန်မာနိုင်ငံမှာမုတ်တုံမိုးပြင်းထန်တာကြောင့်ရေကြီးပြီးတော့မြေပြိုတာလမ်းတွေပျက်စီးတာနဲ့ကုန်းသွယ်ရေးမှာအရေးပါတဲ့ကားလမ်းမကြီးတချို့ထိခိုက်ပျက်စီးပြီးတော့ကုန်းစီစီးဆင်းမှုနဲ့လမ်းမှန်းဆက်သွယ်ရေးမှာအခက်အခဲစဉ်ခုံမှုအတော်လေးဖြစ်နေပါဗျ။လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့ရေဘေးနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေပြီးတော့စူးစီးတင်ပြပေးထားတဲ့သတင်းနောက်မှတ်စုကိုမခင်ဖြူတွေကတင်ဆက်ပေးထားပါတယ်ရှင်။
မုတ်တုံမိုးကြီးပြီးမြစ်ချောင်းတွေရေလျှံလာကြောင်းမြန်မာနိုင်ငံရှေ့တောင်ပိုင်းပြည်နယ်နဲ့တိုင်းတွေအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တို့မှာလည်းရေဘေးဆင်းနေကြတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UN OCHA ကထုတ်ပြန်ထားပါတယ်။ဩဂတ်စ်လတဲ့အဆက်မပြတ်ရွာခဲ့တဲ့မိုးကြောင့်နိုင်ငံတော်ဝန်ဒေသအတော်များများမှာရေကြီးမြေပြိုတာတွေကြုံနေရတာမှထိခိုက်သေဆုံးတာတွေလည်းရှိပါတယ်။ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကမန်ကန်ကျေးရွာမှာအခုလ9ရက်နေ့ကရေကြီးမြေပြိုတာကနေတနစ်ခွဲအရွယ်ခလင်းငယ်တဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူ2ဦးရှိခဲ့တယ်လို့ရွာခံတဦးကပြောပါရယ
်မိုးကစပိုက်ရွာနေတယ်ဆိုတော့နော်ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာတွေကကျွန်တော်တို့ဘုံကြီးကျောင်းမှလည်းပြိုတယ်ပြီးတော့ဟာရွာဝင်လမ်းပြီးတော့ဟာကျွန်တော်တို့ဒီမှာယုံမောတခြားအိမ်ရောဆိုတော့ကျွန်တော်တို့ရွာထိခိုက်တဲ့လူက2ယောက်ပဲတယောက်ကသေတယ်2ယောက်ကဒဏ်ရာရတာ
နေတဲ့ရေဝင်လို့ယာယီပြောင်းရွှေ့နေထိုင်ရတာရှိတယ်လို့တချို့ဒေသတွေမှာကျေးရွာချင်းဆက်ထားတဲ့လမ်းပိုင်းပျက်စီးသွားလို့သွားလာရေးခက်ခဲတာလည်းရှိပါတယ်။တချို့ပျက်စီးမှုတွေကတော့ကုန်သွယ်ရေးအကျက်တဲစိုက်တဲ့အထိဖြစ်လာပါတယ်။ကရင်ပြည်နယ်အတွင်းရေကြီးမြေပြိုတာတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့မြောက်ရီကော့ကရိတ်လမ်းပိုင်းအခုဩဂတ်လအစပိုင်းကပျက်စီးခဲ့ပါတယ်။လမ်းပိုင်းပျက်စီးပြီးပိတ်ထားရတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတခြားနယ်စပ်ဂိတ်တွေအပါအဝင်ပင်လယ်ရေကြောင်းကနေပြောင်းလဲတင်သွင်းခွင့်ပေးသွားမယ်လို့ကုန်သွယ်ရေးဦးစီးဌာနမြောက်ရီကထုတ်ပြန်ပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာလမ်းတချို့ကိုမြန်မာဘက်ကလက်ရှိအချိန်ထိပိတ်ထားဆဲဖြစ်ပါတယ်။မိုးအခြေအနေကြောင့်လမ်းပြိုတာတွေရှိနေပြီးထီးခီးနယ်စပ်စခန်းကိုပြန်ဖွင့်ပေးမယ်ဆိုရင်တော့အဆင်ပြေနိုင်တယ်လို့မွန်ပြည်သားပို့ကုန်သွင်းကုန်လုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ်
။တောင်ကမိုးရမ်းရွာတဲ့အခါကျတော့တောင်ကပြူနေတဲ့အခါကျတော့ပြည်သားဆင်ဖို့လည်းအဆင်မပြေ။တခြားလမ်းလိုထီးခီးလမ်းနေဝင်လို့ရတယ်။အဲ MOHO ကထီးခီးလမ်းနဲ့ပို့လို့ရတယ်ပေါ့နော်။အဲတခုလို့ရှိတာဖျားသုံးမိလိုင်းကအင်ပုတ်အဆိုးပိတ်ထားတဲ့နေရာဖြစ်နေတယ်။ဒီအဆိုးကတော့အင်ပုတ်အဆိုးကိုဖျားသုံးမိလိုင်းဖွင့်နေမယ်ဆိုလို့ရှိရင်ဥပမာသူမြောက်မိလိုင်းကတစ်လပဲပတ်သေးနှစ်လတော့တည်းကျွန်တော်တို့ကအထီးကြီးလမ်းနဲ့ဝင်လို့ရရပေါ့နော်။ဒါဆိုဒီမြောက်မိလိုင်းမှာတော့ခုနပြောလိုပေါ့ဟောတိုက်ပွဲအချိန်ကြီးလေးတည်းရှိနေတယ်။အဲဒါလေးကြောင့်မို့ထီးကြီးလမ်းကိုသူတို့ဖွင့်နေမယ်ဆိုလို့ရှိရင်တော့အဆင်ပြေပြီလားပေါ့ဗျာ။ကျွန်တော်ကတော့ဒါကုမ္ပဏီတစ်ခုအနေနဲ့ကျွန်တော်ကတော့ပြတ်ကြတာပါ
တဘာဝဘီအန်ရဲ့ဂျုံနေရချိန်မှာတခြားနီလန်းရွေးချယ်နိုင်ဖို့ကလည်းပြည်တွင်းစစ်ပရိပခါတွေကြောင့်ခက်ခဲနေတာပါဒေသခံပြည်သူတွေအထက်ကတော့လက်ရှိမှာတဘာဝဘီနဲ့စစ်ဘီနှစ်မျိုးလုံးကနေတင်းရှောင်နေကြတာဖြစ်တယ်လို့ပြောဆိုကြပါတယ်ပျက်စီးသွားတဲ့လမ်းမပိုင်းကိုပြင်ဆင်နေတဲ့ကာလမှာမြောက်ရီကော့ကရိတ်လမ်းဟောင်းကိုတုံးနေကြရပြီးတော့သွာလာရေးခက်ခဲနေတယ်လို့လမ်းသွာလမ်းလာတွေကပြောပါတယ်လက်ရှိပြောင်းလဲတုံးနေရတဲ့လမ်းဟောင်းနေရာမှာလည်းလမ်းပိုင်းထိခိုက်ပျက်စီးမှုတွေကရှိနေတာပါအနာပိုင်တွေကတော့ပြိုကျပျက်စီးသွားတဲ့အာရှလမ်းကိုတလအတွင်းမှာပြီးစီအောင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။မိုးများပြီးမြေရေရှံလို့ဗကုံးမြုံမှာလည်းဩဂတ်စ်လ9ရက်နေ့ကစပြီးတော့မြို့ကန်လူဦးရေ1000ဝန်းကျင်ဟာရေဘေးတင်နေကြပါတယ်။ဗကုံးမြေရေမြင့်တက်လာတာကြောင့်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ခဲ့ရတာပါ။ရေဘေးတင်နေတဲ့ဗကုံးမြို့ကန်တဦးကလည်းနေအိမ်အောက်ထပ်မှာရေမြုံနေလို့ချက်ပြုတ်စားတောက်ဖို့အတွက်တောင်မှခက်ခက်ခဲခဲဖြစ်နေတယ်လို့အခြေအနေကိုပြောပြပါတယ်။
ရုပ်တွေကကျွန်တော်တို့လည်းရေမြုပ်တဲ့ဘိုင်းပါပဲဝယ်စားတာပေါ့လေချက်လို့ကဟိုအိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့
chalo ham apa jero, we zara wo. Adik ada dua, lolo ni ma ni lu meyale lu jero, sekarang ma uza beu do, dulu si jemira wo sada wo. Jono lu ni yale lu aro, gua gua tau we wo.
Ni ni dia wo yewe ni aje ni jau, ni dah sada wo kakek yang dama ka, biasa song song nari gale si dia lu biasa jawa re. Bagu kaya mobil ni ni naik jangan amu ni secara kuma. ยี่ปีที่ดูยี่เนื้อส่งงานดาวน์เงินเฉลี่ยลูยูเอ็นอุตสาหกรรมแห่งทวีปแห่งชาวบาร์เร่โมทุนกล่าวมาพิเลชีเร่โมมียาเยจีเร่จังกูออกัสลาโซบายเน่ออกัสลาดูดิอาเปล่าที่กูเวดีดาร์ชูมาจงเนียร์ลาบังมูคาโมนัยเจ้าเปียเลทูรานัยบุตรเอชูเบนียาร์เร่ยังใครพินเอกามิวเน่จะชูมาเล่อากูลาเร่มามูอัศมีเปียยูอาตมีมีเอจัลลารูยี่จีเยชนารีเน่ยินไซเนียร์บาร์เร่ยังใครพินเอมาเยปีเจ้าชีกันปิญญาติงจังเตียจอกูยายีปิทายาดลู
มอสีเดียร์ยี่สิบเจ็ดเนี่ยยี่สิบเจ็ดสิบห้าสิบเจ็ดเนี่ยยี่สิบเจ็ดไม่รู้เช่นเดียร์สิบเอ็ดสองเดือนมาเลยเดียร์สี่เดียร์ยี่สิบเจ็ดเนี่ยอินเดียร์ช่วงอินเดียร์ลงว่าอินอามาโกนับเป็นต้องเวลาแล้วที่ว่าเจ็ดเดียร์เช่นเดียร์มาสี่เดียร์ก็รู้เรื่องอะไรที่ว่าเนี่ยที่ว่าโอ้ผู้รู้สั่งสั่งเราต้องรู้เมียกูโอ้มอตอร์เดียร์เซ็ตเนี่ยว่าเซ็ตเดียร์เนี่ยเว้ยเดียร์เนี่ยเว้ยต้อนยาเลยกูมอสีเดียร์
ဒီကနေ့ကျွန်တော်တို့ကြားမှာပေါ်ကဝဝင်ချောင်းတရားလေးပြကြသွားတယ်လို့ဒေသခံတွေကပြောပါတယ်။တန်လွင်မြစ်ကြီးတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖမ်းမျိုးကမြစ်ကမ်းပြည်ဒေသကြားသူတွေနဲ့ရက်ကွက်အနေပိုင်းမှာနေကြသူတွေလေရေကြီးရေရှမ်းတာကြုံကြရပြီးတော့အရေးပေါ်ရှေ့ပြောင်းလာတွေလည်းရှိခဲ့ပါတယ်။ကော့ကရစ်မြို့နယ်မှာလည်းစာတင်ကြောင်းငယ်တွေကိုရေဝင်လို့စာတင်ကြောင်းတို့ချုပ်ပိတ် ရာယီခိုးလုံနေကြတဲ့အခြေအနေဖြစ်နေတာပါမြန်မာနိုင်ငံအနှိမ့်ပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလမှာရေကြီးရေလျှံတာတွေကိုနှစ်စဉ်ကြုံကြရလေရှိပါတယ်ချင်းပြည်နယ်မတူပြည်မြို့နယ်မှာလည်းမိုးရွာသွန်းတဲ့အချိန်ကြောင့်ရေကြီးမြေပြိုတာတွေရှိနေပြီးနောက်ဆက်တွဲမြေထက်ပြိုနိုင်တဲ့အန္တရာယ်ကြောင့်မတူပြည်ဟာခါကာလမှာအသွာလာတွေမလုပ်ကြဘူးဒေသခံကာကွယ်ရေးအဖွဲ့ကသတိပေးပါတယ်မြေပြိုတဲ့လမ်းပိုင်းကမတူပြည်မြို့အတွက်ကုန်စည်စီးဆင်းတဲ့အထက်လမ်းကြောင်းတွေဖြစ်လို့မြို့ရင်းကုန်စည်ပြက်လက်မှကိုလည်းစိုးရိမ်ရတယ်လို့မတူပြည် CDF တာဝန်ရှိသူကပြောပါတယ
်ဒီမိုးတွင်းဆိုရင်တော့မှအရင်ကမင်းနယ်လမ်းနဲ့တရက်မြက်ခီးကိုဒီဟာခါလမ်းကနေတော့အခု၃လရက်လောက်ကြာတယ်ဆိုတော့အခုလမ်းပြတ်တော့လုံးဝဒီရှေ့တိုးလို့မရနောက်ဆိုလို့မရအခြေအနေတွေဖြစ်လာတော့မြို့ပေါ်နေပြည်သူတွေတော်တော်တော်လေးအခက်တွေ့မှာဆိုတော့ကုန်စည်ရတက်တာကတော့ထားလိုက်ပါအောင်လုံးဝကိုဒီကုန်စည်ရတော့ကုန်ပစည်ရရောက်နိုင်တော့မှာမဟုတ်ဘူးဆိုတော့မင်းနယ်လမ်းကိုပဲကျွန်တော်တို့ဘယ်လိုနည်းနဲ့အပြန်အသုံးပြုမလဲဆိုတဲ့ဟာဒီတော့ဒါရှိလိမ့်မှာပေါ့ဒီမင်းနယ်လမ်းဖက်ကလည်းအခုပြတ်တာတွေတော်တော်လေးများတော့ပြည်သူတွေတော်တော်တော်လေးဒုက္ခရောက်မှာဟုတ်ကဲ့
အခုဩဂတ်လတဲ့မိုးများတဲ့အချိန်ကြောင့်မြန်မာနိုင်ငံတဝန်းအနှိမ့်ပိုင်းဒေသတွေမှာရေကြီးရေလျှံတဲ့တံကြုံတွေ့နေကြရတာဖြစ်ပြီးတော့အထက်ပိုင်းဒေသတို့မှာလည်းတောင်ကျရေကြောင့်လမ်းပိုင်းပျက်စီးတာတွေရှိနေတာပါမြန်မာနိုင်ငံအတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာသဘာဝဘေးကလည်းထက်ပြီးတော့ကြုံတွေ့နေရလို့အကူအညီလိုအပ်နေသူတွေလည်းအများပြားရှိနေပါတယ်အခုချိန်မှာယာယီရေဘေးရှောင်ရတဲ့သူတို့နေရပြန်ကြတာရှိရဲ့ဆိုပေမဲ့လည်းပြန်လဲထူထောင်ရေးကြိုးပမ်းကြရအောင်ပါတဘာဝဘေးကြောင့်ပျက်စီးသွားတဲ့လန္ဒရာတွေပြန်လည်ပြင်ဆင်ကြရအောင်မှာဖြစ်တယ်လို့ကုံထွေရေးအခက်ခဲတွေဆက်ပြီးတော့ရှိနေတဲ့အကြောင်းဒီသတင်းတဲ့ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြန်ဆက်လိုက်ရပါတယ်ရှင်ကျွန်မခင်ဗျူစီပါရှင
်ဒီနေ့မုတ်တုံရေးဘေးထိခိုက်မှုများဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုအစီအစဉ်ကိုမခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြမစစ်ကောင်စီရဲ့တားမြစ်ကန့်သက်ချက်နောက်နိုင်ငံသားငွေလဲလှယ်မှုလျှက်စစ်မီးပြတ်တောက်မှုတွေကြောင့်နိုင်ငံရဲ့စီးပွားရေးကိုအဟန့်တားဖြစ်စေပါတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်မြမစီးပွားရေးရှေ့ရေးအလားအလာတွေကြောင့်ဒီသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်တင်ပြပေးထားပါတယ်
မန္တလေးရဲ့စီးပွားရေးလက်ပတ်မှုအတက်နှီးနေတာကိုဖော်ပြထားတဲ့ဖ
fragile recovery အချိန်မခိုင်တဲ့ပြန်လည်နလန်ထမှုလို့မြည်ပေးထားတဲ့ကမ္ဘာ့ဘဏ်အစီရင်ခံစာကိုဇွန်လကုန်ပိုင်းမှာထုတ်ပါတယ်2023ခုနှစ်စက်တင်ဘာလအထိမြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသတင်းထုတ်လွှင့်မှုက300ခန့်လုံးတိုးလာမယ်လို့ခန့်မှန်းထားပေမဲ့ COVID-19 နဲ့ဆီယန္နာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့အခြေအနေနဲ့ရှင်ရင်100ခန့်လုံးလောက်ပြောင်းနေနေစေဖြစ်ပါတယ် GDP တက်လာမယ်ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ကိုတော့စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုရှင်းပါတယ်
တကယ်သူပြောတဲ့အသေးပဲအပြည့်ဆုံးကကာလာဒိုလေးတွန်းမှာ6လတွန်းတော့ 3% ကဏ္ဍအရ GDP တက်တယ် GDP တက်တိုင်းဆိုင်ပြီးဆိုရတက်တာမဟုတ်ဘူးအဲ့ဒါလေးတချို့ကြတော့နည်းနည်းရှင်းမှုလို့တယ်တိုင်းပြည်တစ်ပြည်တိုးတက်မှုတိုင်းတာကြီးတဲ့ကဏ္ဍထဲမှာမှန်တဲ့ GDP ဒီเนาะအဓိကစံနှုန်းပဲဒါပေမဲ့ GDP တစ်ခုတည်းကြီးလို့မရဘူး
မြန်မာနိုင်ငံမှာ2023ခုနှစ်ပထမ6လပတ်အတွင်းစီးပွားရေးအခြေအနေတွေတည်ငြိမ်မှုရှိပေမဲ့စီးပွားရေးလုပ်ငန်းတွေမှာစိန်ခေါ်အကဲဆန့်ချက်အများအပြားဆက်လက်ကြုံတွေ့နေရပြီးမိသားစုဝင်ငွေအားနည်းချက်ဆက်ရှိနေပြီးစန်းနေရိတ်ခါလုံခြုံရေးအခြေအနေကပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့အစိုးရခန်းစားကထောက်ပြပါတယ်။နောက်တစ်နှစ်နှစ်နှစ်အတွင်းမြန်မာစီးပွားရေးဟာတဖြည်းဖြည်းချင်းကြီးထွားမယ်လို့ခန့်မှန်းပေမဲ့အိမ်တော်စုတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ငန်းကြီးတွေချာမှာဖွံ့ဖြိုးမှုအကျိုးအမြတ်ခွဲဝေမှုမညှိမြဘူးလို့ထောက်ပြပါတယ်။2022ခုနှစ်အတွင်းကငွေကြေးဖောင်းပွားမှု 18.3 ရာခိုင်နှုန်းရှိခဲ့ရာခိုင်နေအခု2023ခုနှစ်စက်တင်ဘာလအထိတော့ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းကိုရော့ချလာမယ်လို့ခန့်မှန်းထားပြီး2024ခုနှစ်မှာထပ်ပြီးကျမယ်လို့ခန့်မှန်းပါတယ်။ငွေကြေးဖောက်ပွားမှုနဲ့လိုက်ရောညီတွေဖြစ်စေမဲ့လောက်ခလာစာတိုးမြင့်နိုင်တာမျိုးမြန်မာနိုင်ငံမှာမရှိတဲ့အခြေအနေကြောင့်ပြည်သူလူထုရဲ့ဝယ်ယူသုံးစွဲနိုင်မှုကျဆင်းသွားမဲ့အချက်ကစိုးရိမ်စရာဖြစ်တယ်လို့အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါတယ
်စီးပွားပညာသဘောအရနိုင်ငံတကာစီးပွားတိုးတက်မှုလောက်ကြတဲ့အခါမှာအတိုင်းအတာတစ်ခုရှိသော inflation ကိုလက်ခံတယ်ဥပမာ 2% ကိုလက်ခံတယ်အဲ့လိုမှသူကထို့လို့သူဆွဲဆောင်မှုရှိမှာဒါပေမဲ့ adjust ပြန်လုပ်ရတယ်အဲ့တော့တက်လာတဲ့ဈေးနှုန်းကိုဒီကဝင်ဝင်နဲ့ပြန် adjust ဆိုအခုကအခုအမေရိကန်သတိတဲ့တိုင်းများကိုယ်စင်းနှုန်းတက်သွားတယ် 8.5 လမ်းမသိလုံသမားတွေကိုကျွန်တော်ဈေးတက်တိုးပေးတယ်သဘောအဲ့လိုခိုမတိုးမပေးနိုင
်ရှေ့လျှောက်ကြုံရနိုင်တဲ့အန်ဒီယတွေထဲမှာတော့ပြိပခတွေပို့ပြီးတော့ဆိုးရွားလာနေတဲ့အချက်လျှက်စင်ပြီးပြတ်တောက်မှုအလုံးလုံးရတဲ့အခြေအနေဆိုးရွားလာတဲ့အချက်တွေကိုအစိုးရခန်းစားကထောက်ပြပါတယ်ဒါပြင်အရင်ကတည်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့ဒေသတွေမှာဆိုင်ကလုံးမှုခါတဲ့ကြောင့်ထိခိုက်ပျက်စီးရမှုတွေဟာဆိုရင်လေမြန်မာနိုင်ငံဟာသဘာဝဘေးဒဏ်ခံနိုင်ရင်မရှိတာကိုထပ်ပြီးတော့ပေါ်လွင်စေတယ်လို့ဖော်ပြပါတယ်။တချိန်တည်းမှာပဲမိုးခါဆိုင်ကလုံးဒဏ်တဲ့ဒေသတွေအတွက်နိုင်ငံတကာအကူအညီဝင်ရောက်ခွင့်ကိုလည်းစစ်ကောင်စီကကန့်သတ်ထားစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆရာယုံပြောခွင့်ရကအခုလိုပြောပါတယ
် This decision is a devastating setback for more than
one နာမည်သတင်းဘက်တွေနာဒီအတွေ့ရခိုင်ပြည်နယ်တွင်းကလူပေါင်းတသန်းကျော်စီကိုကူညီနိုင်ရေးပြင်ဆင်ထားတဲ့ကိစ္စအတွက်အကြီးအကျယ်အဟန့်တာဖြစ်စေတယ်လို့ပြောခဲ့တာပါတချိန်တည်းမှာပဲဆရာနာတိတ်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရာဓာတ်ခတ်ပိတ်ဆို့မှုတွေနဲ့လည်းဆက်ပြီးတော့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်ထောင်စုရဲ့အခုနောက်ဆုံးမြန်မာအပေါ်တန်းခတ်မှုဟာတိုးတက်ဖြစ်ထွန်းမှုကြီးအဖြစ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကပြောပါတယ
် The United States has put sanctions on the Myanmar Foreign Trade Bank and the Myanmar Investment
မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသံရောက်ဝယ်ရေးဘဏ်တို့ကိုအမေရိကန်ကတန်းခတ်လိုက်တာဟာတိုးတက်မှုကြီးဖြစ်ပါတယ်လို့သူကပြောခဲ့တာပါမြန်မာအပေါ်အရေးယူတန်းခတ်မှုတွေကိုတညညွထဲပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းနေတာပါ COVID-19 နဲ့ဆီယန္နာသိမ်းမှုနောက်ပိုင်းဇက်တိုက်ကျဆင်းလာနေတဲ့မြန်မာစီးပွားရေးခိုင်ခိုင်မာမာပြန်လည်နလန့်ထူလာနိုင်ရေးမှာနိုင်ငံတကာရဲ့အကူအညီကအရေးကြီးတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ
်နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပရိုတိုကောလ်ကိုလုပ်တဲ့အခါမှာတိုင်းပြည်တော်မှာရှိတဲ့စီးပွားရေး policy တွေမှန်မှုလို့ရတယ်အပိလေးနဲ့ဆိုင်ရာ ICY policy မှာ physical policy နဲ့ monetary policy အဲ့ policy ကအမြဲတမ်းတိုင်းပြည်ကိုကြည့်တိုင်းပြည်တည်ငြိမ်သွားရတယ်အဲ့ဒါတွေကိုသူတို့အခုမလုံနိုင်ဘူးဒါတစ်ချက်ပြန်ရမှဟာဒီနောက်တစ်ခုနိုင်ငံရေးနဲ့ပတ်သက်ပြည်တော်နိုင်ငံကအခုဆစ်ပြစ်နေတာဆစ်ပြစ်သွားတဲ့အခါအကိုချွတ်ချုံကြနေပြီကြတဲ့အခါမှာဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာရဲ့ပံ့ပိုးမှုနိုင်ငံတကာလည်းသွားပြီ တို့မကြိုက်လို့တို့အာနာသိန်းနာကိုမကြိုက်လို့နိုင်ငံတကာကထွက်တယ
်မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုရှိလာပြီးမဲ့ဖွံ့ဖြိုးတိုးတက်မှုခွဲဝေမှုကမညီမျှဖြစ်နေပြီးအစိုးရဆုံးသူတွေကအစိုးရဆုံးရိုက်ခတ်တက်ရောက်ခန်းစားနေရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆန်ယာညွှန်ကြားရေးမှူးမာရီယန်ရှာမန်းကကြီးညာချက်မှာပြောဆိုထားပါတယ်မိသားစုတွေရဲ့ထဝက်ကြော်ဟာဆိုရင်ပိုက်ဆိုင်မှုတွေမဖြစ်မနေရောင်းချနေရပြီးငွေချေးရတာဓမ္မဖို့လဲအသုံးစရိတ်ချူးချံချွေတက်ရတာပိုပြီးများလာတယ်လို့လည်းပြောပါတယ်ဒီထဲမှာဆိုရင်ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေလည်းပါဝင်ပြီးဒီလိုချူးချံချွေတက်ရတဲ့အနေအထားကြောင့်ရေရလူမှုဘဝတာယာမှုကိုထိခိုက်ရုံနဲ့မဟုတ်ဘဲရေရှည်ဝင်ငွေအတွက်ပါထိခိုက်စေမယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင်
မြန်မာစီးပွားရေးရှေ့ရေးအလားအလာတွေနဲ့ပတ်သက်တဲ့စီးပွားရေးသုံးသပ်ချက်ကိုမတ်တင်ကီထိုက်ကစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့လွန်ခဲ့တဲ့အပူဒဏ်ကိုခံနေရတဲ့အမေရိကန်များဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာအရှိချမ်းဝါရှင်တန်ဒီစီမြို့တော်ကနေအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်ထိလွန်ကဲတဲ့အပူဒဏ်ကိုသတင်းပတ်တွေနဲ့ခြီးပြီးတော့ခန်းစားနေကြရပါတယ်။စံချိန်တင်အောင်ပူပြင်းတဲ့တက္ကသိုလ်ပြည်နယ်မှာလွန်ကဲတဲ့နှစ်ပေါင်း40ကတည်းကနေထိုင်ခဲ့တဲ့မတ်မော်လီဝင်းရဲ့အတွေ့အကြုံကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်။
အမေရိကန်ပြည်ထောင်စုကကယ်လီဖိုးနီးယား၊အရီဇိုနာ၊တက္ကဆက်၊ဖလော်ရီဒါစတဲ့ပြည်နယ်တွေအပါအဝင်ပြည်နယ်တော်တော်များများမှာလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာသတင်းပတ်သက်ချေရှိနေပါပြီ။100ဒီဂရီဖာရန်ဟိုက်ကျော်တဲ့အပူချိန်ကိုဂျွန်လနေတဲ့ကစပြီးတော့ရက်ရှည်ခံစားနေကြရတဲ့အတွက်ကျန်းမာရေးစီးပွားရေးထိခိုက်တဲ့အခြေအနေတွေကိုဖြစ်နေတာပါ။အမေရိကန်တောင်ပတ်ချန်ဒေသတွေကနေဝါရှင်တန်ဒီစီမြို့တော်အပါအဝင်ဒီအရှေ့မြောက်ပိုင်းမြို့တော်တော်များများအထိကိုလွန်ခဲ့တဲ့အပူဒဏ်ကိုခံစားနေကြရတာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ကိန်းဂဏန်းတွေအရရက်30အတွင်းမှာဒီအပူဆုံးလို့စံချိန်သစ်တင်ထားတာအချိန်ပေါင်း 2,000 ကျော်ရှိပါတယ်။ဒီအပူချိန်လွန်ခဲ့တဲ့အတွက်ကြောင့်မို့လို့ဂျမ်းမာရေးသတိပေးချက်တွေရာသီဥတုသတိပေးချက်တွေထုတ်ပြန်နေရတဲ့ပြည်နယ်တွေထဲမှာ Texas ပြည်နယ်လည်းပါဝင်ပါတယ်။ဒါကြောင့် Texas ပြည်နယ်မှာဒေသခံတွေအပူချိန်ကိုဘယ်လိုမျိုးရင်ဆိုင်နေကြရတယ်ဆိုတာကို Fort Worth မြို့မှာနေတဲ့ Matt Molloy ကိုမေးကြည့်ဖြစ်ပါတယ်
။အခုလက်ရှိဒီနေ့တော့ဟိုပါလေမားရိုစီမှာ103ပေါ့နော်103ကနေပြီးတော့ဒီနေ့ညနေဆိုရင်တော့104-105လောက်ကြီးတက်မယ်လို့ပြောတာပဲ
တကယ်ကတော့ဒီ American ပြည်ထောင်စုပြည်နယ်တွေထဲမှာ Texas ပြည်နယ်ကပုံမှန်အဖြစ်လဲနေရသည်ဆိုရင်ပူပြင်းတဲ့အဲပူချိန်ကိုခံစားရလေရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒါပေမဲ့အမားရိမနေနေတာနှစ်ပေါင်း40နီးပါးရှိနေပြီဖြစ်တဲ့အခါကျတော့အခုလောက်ဒီအပူလွန်ခဲ့ပြီးတော့နောက်ရက်ရှည်ပူတာမျိုးပေါ့လေအရင်ကရောအကျုံခဲ့ပူပါလားရှင
်အရင်တော့ဆိုလို့ရှိရင်တော့ဟိုရက်ရှည်တော့မဟုတ်ပေါ့နော်အပူဒဏ်ပြင်းတာတော့ခံစားရတာပေါ့နော် Texas ကတော့ထုံးစံအတိုင်း1980လောက်တုန်းကဆိုလို့ရှိရင်တော့သူတို့100 and ဟိုလောက်ထိတော့တက်ပြီးရဲ13 လောက်ထိတက်ပြီးရဲ Now 1994မှာတော့ဟိုပေါ့ West Texas မှာပေါ့နော်120ထိတက်ပြီးရဲနော်အဲဒီလိုရက်ရှည်ကြီးခံစားရတာတော့မမိသလောက်ပြောရရင်တော့မနစ်တုံးကလည်းအဲ့လိုပဲမနစ်တုံးကလည်းအဲ့လိုရက်ရှည်ခံစားရတယ်ပေါ့နော်အပူဒဏ်တပြည့်တပြည့်နဲ့အပူဒဏ်တွေကမြင့်မြင့်လာတာပေါ့ဒီနှစ်ကတော့မှထင်တာတော့အဆိုးဆုံးလို့ထင်တာ
Texas မှာဒီဂျွန်လနေလောက်ခရဆာပြီးတော့မှအပူချိန်က100 degree Fahrenheit ကျော်အထိဆာပြီးတော့ပူနေတာပေါ့လေဆိုတော့ဘယ်မြို့မှာတော့ဖြစ်ရင်ဒီနေ့စံချိန်တရားပူသွားပြန်ပြီဆိုတာမျိုးတည်နေမှလည်းခဏခဏတွေ့ရပါတယ်ဆိုတော့တချို့မျိုးတွေမှာဆိုရင်ကအပူချိန်က110 degree Fahrenheit ကျော်တဲ့အထိတောင်မှပူရပူတဲ့မျိုးတွေရှိပါတယ်ဆိုတော့အမတို့နေတဲ့ Fort Worth မှာဆိုလို့ရှိရင်လည်းဒီအပူလွန်ခဲ့တဲ့သတိပေးချက်တွေနောက်အကြံပြုချက်တွေခဏခဏထုတ်ရတာတည်နေတဲ့မှာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးဒီရက်ဆက်ပူလာတဲ့ဟိုအပူချိန်လွန်ခဲ့မှုကရက်ဆက်လာတယ်ဆိုတော့ကိုယ့်ရဲ့ဒီနေ့တူကနေမှုထိုင်မှုတွေအပေါ်မှာဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲနောက်တစ်ခါဒီအပူဒဏ်ခံနိုင်အောင်ကိုဘယ်လိုမျိုးနေထိုင်ရရဲဆိုတာရောပြောပြပါလားရှင
်ရက်ရှည်လာများလာဆိုတာတော့အခုတော့တလခွဲလောက်ရှိပြီပေါ့နော်အဲ့လောက်အဲခံစားရတဲ့အချိန်မှာတော့အမတို့ကတော့ကိုယ်ကလည်းအသက်ကြီးပြီဆိုတော့ဟိုအိမ်ထဲမှာပဲနေတာများတာပေါ့နော်ဟိုဆရာဝန် appointment သွားတာလို့ဟိုတပတ်တစ်ခါလောက်ဈေးသွားတာလို့အဲ့လိုတော့ဟိုအပြင်ထွက်တဲ့ဟာကိုရှော့ပြီးတော့အပူဒဏ်သက်သာအောင်လို့ပေါ့အိမ်ထဲမှာနေတာများတယ် aircon ပေါ့နော် AC ဖွင့်ထားတဲ့ဟာလည်းတည်တဲ့အတိုင်းပဲ ဟိုတစ်ချိန်လုံးဖွင့်ထားတော့ရေပေါ်မိဖို့တွေလည်းတက်တာပေါ့ညီမရဲ့အဲ့လိုမျိုးလေအဲ့တော့ဟိုဂျစ်အဲ့ဒီဟိုအဲကွန်နေတက်တာအောင်လို့ဘယ်လိုလုပ်ရလဲဆိုတော့အမတို့ဝင်းဒိုးယူနစ်လေးတွေပေါ့လေအခန်းထဲမှာအဲ့ဒါလေးတွေတက်ထားပြီးတော့ဟိုမင်းဟိုယူနစ်ကြီးကိုမသုံးဘဲနဲ့ပေါ့တက်နိုင်သမျှထိုးချက်အခုဆိုလို့ရှိရင်အဲ့ဒီဟိုကိုယ့်ပတ်သက်ရောက်မှုအနေနဲ့ပြောရမယ်ဆို ုဟိုဈေးတွေအမြင့်သွားတာပေါ့နော်အဲ့လိုဟာမျိုးကြီးခံစားရပေါ့
အမမော်လီပြောခဲ့သလိုပါပဲအမေရိကန်မှာဒီအဆဆဈေးတွေကြီးနေတဲ့အချိန်ပေါ့လေအဲကောင်းဖွင့်တဲ့ဒရယ်လမီတာဘိုးတွေနောက်ဒီအပူလုံးတော့ရေဘိုးတွေကုန်နေဆိုတော့အဲ့အမျိုးတွေဟိုမတက်နိုင်တဲ့လူတွေလည်းရှိတဲ့ခါကြတော့အဲ့လိုလူတွေဒီအပူရန်လွန်ခဲ့တဲ့အချိန်မှာနားနေနိုင်ဖို့အတွက်ကို cooling center တွေဖွင့်ပေးထားတာတွေလည်းအမျိုးတွေမှာတော်တော်လေးလောက်တာတွေ့ရပါတယ်ဆိုတော့အဲ့အရာတွေကတော့ဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရလဲရှင
်ဒီမှာဆိုလို့ရှိရင်အဲ့လို cooling center တွေအများကြီးရှိတယ်လေဟို cooling center တွေဒီအမတို့နေတဲ့ fort worth မှာနေမဲ့ကိုပဲဟိုက20 30လောက်ရှိတယ်ဗျဘယ်လိုလို့ဆိုတော့ဒီ fort worth ကလည်းကြီးတယ်ပေါ့နော်နောက်ဟို dallas ပဲဆိုလို့ရှိရင်လည်းအကုန်လုံးပေါင်းလိုက်ရင်တော့95ခုလောက်တော့ရှိတယ် cooling center ကြီးလေအဲ့အရာတွေဘာတွေလဲဆိုလို့ရှိရင်အထူးသဖြင့်အလွယ်ဆုံးပြောရရင်တော့ library တွေပေါ့နော်နောက်ပြီးတော့ community center လို့ခေါ်တဲ့ဒီဟိုရက်ွက်နဲ့နီးတဲ့နေရာတွေမှာနောက်ဟို recreation center တွေနောက်ဟို YMCA တို့ YWCA တို့လို့ပေါ့နော်အဲ့ဒီလိုနေရာတွေမှာရောအဲ့လိုသူတို့ center လေးတွေဖွင့်ထားပြပါတယ်နောက်ပြီးတော့ကလေးတွေအတွက်ဆိုလို့ရှိရင်ပေါ့လေဟို boys and girls club တွေပါရှိတယ်လေအဲ့ဒီမှာဆိုအေးအောင်ပေါ့ကလေးတွေလည်းအဲ့ဒီမှာကစားလို့ရတယ် at least ဆိုတာမီးဖို့တက်တာတော့ပေါ့ကွအဲ့ဒီတစ်ချိန်လုံး AC ဖွင့်မလာတော့လေအဲ့လိုမျိုးပေါ့ community center တွေကနေပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တာပေါ့လေနောက်အဲ့ဒီမှာရေတွေပါတယ်လေဟိုရေပလင်းနေအေးရဲ့ water bottle တွေပါတယ်လက်သူပေးပါတယ်အဲ့လိုမျိုး
ဒီမှာတော့ဟိုလူမှုအတိုင်းဝိုင်းချာမှာချင်းချင်းကူညီနေကြတာမျိုးရှိသလိုမျိုးဒီသတင်းဌာနတွေပိုလီဝတ်သားဌာနတွေနောက်ဒီသက်ဆိုင်ရာအစိုးရဌာနတွေကနေပြီးတော့မှဒီအပူလွန်ကဲမှာလည်းပတ်သက်လို့တတိပေးချက်တွေပြောတဲ့အကြံပြုချက်တွေလည်းအများအားသူတို့ထုတ်ပြန်ပေးနေပါတယ်ဆိုတော့အဲ့လိုမျိုးဟိုအကြံပြုချက်တွေပေးနေတဲ့တတိပေးချက်တွေထုတ်ပြန်နေတာတွေရောကိုယ့်အတွက်ဘယ်လောက်ထိအတော်ဝယ်ပါလဲရှင
်ပိုလီဝတ်သားကနေပြီးတော့အဲ့လိုကြော်ညာထားတဲ့အတွက်လည်းလူတွေကပို့ပြီးတော့ပြင်ဆင်မှုရတာပေါ့ဒီနေ့တော့အပြင်မထွက်သင့်ဘူးဒီနေ့တော့ပြင်ထွက်သင့်တယ်ကလေးတွေကိုခေါ်တော်သင့်သလားမသိဘူးလားပေါ့နော်နောက်ဟိုအထူးသဖြင့်အိမ်မှာဟိုခွေးလေးတွေကြောင်လေးတွေမှုန်ထားတယ်ဆိုလဲအပြင်မှာမထားဘဲနဲ့ပေါ့နော်အထင်းထဲမှာသွေးထားဖို့နောက်ရေလောင်းရင်လည်းအာဘယ်နဲ့ဆယ်နိုင်မထိုးခင်လောင်းပေါ့ရေကိုထိုးကြံတဲ့အနေနဲ့ပေါ့နော်အဲ့လိုမျိုးတွေသူတို့တွေကသတိပေးပါတယ်လုံးဆိုတော့
Texas ပြည်နယ်ပါဝင်ဒီ American ပြည်နယ်တော်တော်များများမှာ August 4ရက်ရောက်တဲ့အထိကိုအပူလွန်ခဲ့တဲ့အတန်ကိုဆက်ပြီးတော့ခံရအောင်မယ်ဆိုပြီးတော့ဒီမိုးလေဝသခံမှတ်ချက်တရားနေပြီးတော့သတိပေးထားတာရှိပါတယ်ဆိုတော့အဲ့ဒီအတွက်ကောအမားတို့ပြင်ဆင်ထားပြီးပါပြီလားရှင
်ဟုတ်တယ်အမားနည်းနည်းတောင်လက်နေတယ်ဘာလို့ဆို August ကတလလုံးချက်နေတာဟုတ်အခုဒီနေ့ပဲအမားအဲ့ဒီဟိုသူတို့ဆယ်ရက်စာထုတ်ထားတဲ့ဟိုပြတာကိုကြည့်လိုက်တော့ဟိုနောက်ထပ်ဆယ်ရက်စာတော့106 105 106ဒီရွယ်ကုန်လို့စီတန်းနေတာပေါ့နော်အဲကိုကကျိုတမိကဝယ်လို့ရတာပေါ့လေသူတို့ရဲ့အဲ့လိုပြန်ထမ်းထားတာတွေသိထားတော့ကိုလည်းစင်ကျင်တင်တာစင်တင်နောက်ပြီးတော့ရေးဒီပါတယ်ဆိုလည်းဝယ်ထားပေါ့အဲ့လိုမျိုးလေ
American ပြည်တော်စု Texas ပြည်နယ် Fort Worth မြို့မှာနေတဲ့မတ်မော်လီဝဲမှာရှင်American လူဦးရေရဲ့သုံးပုံတစ်ပုံကျော်အပူတန်လွန်ကဲမှုကိုခံစားနေကြရသလိုဥရောပမှာလည်းတော်မီတွေလောင်ကျွမ်းတဲ့အထီကိုပူပြင်းနေပါတယ်ဒါရီဟာလူသားတွေကြောင့်ဖြစ်တဲ့ဒီရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့ဆိုးကျိုးတွေလို့သိပ္ပံပညာရှင်တွေကထောက်ပြပြီးတော့ကမ္ဘာကြီးပူနွေးလာမှုကိုရှင်းချဖို့အတွက်ဆက်လက်တိုက်တွန်းနေကြပါတယ်ရှင်။ကျွန်မဆူမြတ်မောမှာ
မဆူမြတ်မောတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်အခုဆက်ပြီးတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မယ်ရီသန္ဓကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်။
ကမ္ဘာဂီတဆင်မြင်းမှာ Queen of Pop Pop ဂီတာဘီရင်မာရဲ့လို့ကြော်ကြားတဲ့ American အဆိုတော် Madonna တယောက်ဩဂုတ်လ16ရက်နေ့ကပဲအသက်65နှစ်ပြည့်သွားခဲ့ပါတယ်။ Madonna Louis Veronica Sikong ဆိုတဲ့ကောလိပ်ကျောင်းသူလေးတယောက် Michigan တက္ကသိုလ်ကနေပြီးတော့6လအကသင်တန်းအတွက်ပညာသင်ဆုရပြီးတော့ New York မြို့ကိုသူရောက်လာတော့1980ပြည့်လွန်နှစ်ပိုင်းလုံးကပါ။ 1982 ခုနှစ်မှာတော့တခြင်းစထွက်နိုင်ပြီးတော့1982ခုနှစ်မှာအခတခြင်းအကောင်းဆုံးဆင်းနဲ့သူ့ရဲ့တခြင်းဝင်နိုင်ခဲ့ပါတယ်။အဲ့ကနေတိတ်မကြလိုက်ပါဘူး။တကွာလုံးမှာသူ့နာမည်ကျော်သွားခဲ့တာပါ။1983မှာဖြန့်ချီတဲ့သူ့ရဲ့ပထမအဦးဆုံးတေးတပြားမက်ဒေါနာဟာအမျိုးသားအဆိုတော်တွေလွှမ်းမိုးထားတဲ့အကောင်းဆုံး pop တခြင်းချင်းကိုထိုးဖောက်နိုင်ခဲ့ပါတယ်။ Borderline တို့ Lucky Star တို့ Holiday တို့ဆိုတဲ့တခြင်းတွေကအကောင်းဆုံးတေးချင်းဝင်တခြင်းတွေဖြစ်ပါတယ်။သူရဲ့ဒုတိယမြောက်တေးတပြား Like a Virgin ကတော့1985ခုနှစ်မှာတကဘာလုံးမှာအထူးကိုအောင်မြင်ခဲ့ပြီးတော့ခေါင်းစဉ်တခြင်းကသူရဲ့တခြင်းတွေလည်းအောင်မြင်ဆုံးတေးတခြင်းဖြစ်ပါတယ်။အဲ့ဒီနှစ်မှာလည်းသူရဲ့ဖျော်ဖြေရေးခီထွက်ခဲ့ပြီးတော့သူရဲ့တခြင်း18ပုဒ်က Billboard အကောင်းဆုံးတေးဆယ်ပုဒ်စီးရင်ဝင်ခဲ့တာပါ။အဲ့လိုမျိုးဂီတခီအဆောက်အအုံကလေးကအောင်မြင်မှုတွေရခဲ့တဲ့ Madonna ဟာတစ်ဖက်တစ်လမ်းကလည်းစီးပွားရေးအတွက်ချက်လုတ်ကင်တဲ့သူဖြစ်ပါတယ်။2008ခုနှစ်မှာ Forbes Magazine ကြီးကမက်ဒေါနာကိုဂီတနယ်ပယ်မှာအချမ်းသာဆုံးအမျိုးသမီးအနုပညာရှင်လို့ပြောပါတယ်။သူ့လုပ်ငန်းပါဝင်တဲ့ H&M Fashion အဝတ်ထည်လုပ်ငန်းကရောသူ့ရဲ့ Confessions on a Dance Floor ဖြစ်ပြီးခီးစဉ်ကရောရတဲ့ဝင်ငွေနဲ့ဖြစ်ပါတယ်။မက်ဒေါနာဟာအင်းအောင်နှစ်ခါကြာနှစ်ခါလုံးကွာရှင်ခဲ့ပြီးတော့သမီးတစ်ယောက်သားတစ်ယောက်ရှိပါတယ်။နောက်သူကမလာဝီနိုင်ငံကကလေးလေးကိုမွေးစားထားတာပါ။သူကအခုအသက်65နှစ်ရှိပြီဆိုမြဲအထူးတန်တော်မြန်တော်ဖြစ်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကမှနေမကောင်းဖြစ်ပြီးတော့ဆေးရုံတက်ရလို့လောလောဆယ်သူ့ရဲ့ဖျော်ဖြေရေးခီးစဉ်ဖျက်ထားရပါတယ်။သူကအခုတော့ခဏတာအနားယူနေပြီးတော့အော်တိုဘာလ14ရက်နေ့မှာတော့လန်ဒန်မြို့တော်ကပွဲနဲ့ဥရောပဖျော်ဖြေရေးခီးစဉ်ကိုစတင်မှာဖြစ်ပါတယ်။ကမ္ဘာမှာအောင်မြင်ဆုံး pop ဆိုတော့သူဖြစ်တဲ့ Taylor Swift ကသူ့ရဲ့ 1989 တေးတပြားကိုပြန်အသံသွင်းပြီးတော့ 1989Taylor's version ဆိုပြီးပြန်ထုတ်မယ်လို့အဂိုလာဆယ်ရင်းတွေကကြေညာသွားပါတယ်။ဒီခွေသစ်ဟာသူ့ရဲ့အကြိုက်ဆုံးပြန်လည်အတန်သွင်းတည်ဆူမှုဖြစ်တယ်လို့ Taylor Swift ကသူ့ရဲ့ Instagram စာမျက်နှာမှာပြည့်သက်တွေကိုပြောသွားတာပါ။ Taylor Swift ကသူ့ရဲ့တခြင်းဟောင်းတွေကိုပြန်လည်စမ်းသစ်အတန်သွင်းပြီးတော့ပြန်ဖြန့်ချီတာမှာအခုဟာက၄ခုမြောက် Taylor's version ဖြစ်ပါတယ်။အခုလိုမျိုးပြန်ပြောအတန်သွင်းဖြန့်ချီတဲ့တခြင်းတွေကဒေးတန်သွင်းထုတ်လုပ်ရေးကုမ္ပဏီကြီးတွေကမပိုင်တော့ဘဲနဲ့သူ့ရဲ့အပိုင်ဖြစ်သွားတာကြောင့်ဒီတခြင်းတွေကိုကြော်ညာပဲတုံးရုပ်ရှင်နဲ့တခြားဘယ်နေရာမှမဆိုအသုံးပြုတဲ့အခါမှာသူကအဖိုးခရမှာဖြစ်ပြီးတော့သူရောက်ပိုင်နဲ့သူ့မူပိုင်တခြင်းတန်မှုကိုဖယ်လိုက်ရရောက်နိုင်ပါတယ်။သူကအဲ့ဒီမူရင်းတခြင်းပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးတော့တေးထုတ်လို့ရေးကုမ္ပဏီကြီးနဲ့အကြီးအကျယ်ပြဿနာတက်ထားတာပါ။2019ခုနှစ်မှာ Big Machine ဆိုတဲ့တေးတန်သွင်းနဲ့စာချုပ်ရလိုက်တော့သူရဲ့ပထမဆုံးတေးတပြား6ပြားရဲ့မူရင်းအတန်သွင်းတခြင်းတွေကိုလက်လွတ်ခဲ့ရပါတယ်။အဲ့ကုမ္ပဏီက Taylor Swift မူရင်းအတန်သွင်းတက်ပြားတွေကိုနောက်ကုမ္ပဏီတစ်ခုကိုဒေါ်လာတန်300ကျော်နဲ့ရောင်းလိုက်တယ်လို့ဆိုပါတယ်။အခုသူပြန်ပြီးအတန်သွင်းထုတ်လုပ်မဲ့1989ဆိုတဲ့ခွေးဟာ2014ခုနှစ်မှာပထမအကြိမ်အတန်သွင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ Shake It Off လို့အကောင်းဆုံးတေးထိတ်ဆုံးရောက်တဲ့သင်းတွေပါဝင်တယ်လို့သူထွက်တဲ့တေးတက်ပြားတွေရဲ့နံပါတ်1ချိတ်တဲ့၄ချက်မြောက်တက်ပြားဖြစ်ပါတယ်။အခုအစ်ပြန်တဲ့1989 Taylor Swift ကတော့2023အောက်တိုဘာလ29ရက်နေ့မှာထွက်မယ်လို့ Taylor Swift ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်။မရေးတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာနိုင်ငံသားငွေကိုရောင်းဝယ်ဖောက်ကားခွင့် license မရှိဘဲလက်ဝယ်ကိုင်းဆောင်သူတွေကိုအရေးယူသွားမယ်လို့စစ်ကောင်စီဘိုးဘဏ်ကမနေ့ကကြေညာလိုက်ပါတယ်။နိုင်ငံသားငွေစီမံခန့်ခွဲမှုဥပဒေအရကိုယ့်လက်ထဲမှာ6လကျော်တဲ့အထိအသုံးမပြုဘဲထားတဲ့နိုင်ငံသားငွေတွေကို license ရငွေလဲလုပ်ငန်းတွေမှာဈေးကွက်ပေါက်ဈေးနဲ့ရောင်းချလဲလှယ်ဖို့ဘဏ်နဲ့ထည့်သွင်းတာတွေလုပ်ဖို့ပြဋ္ဌာန်းထားတာကြောင့်အခုလိုကြေညာလာလို့ဆိုပါတယ်။ပြည်ပမှာအလုပ်လုပ်ဖို့သွားတဲ့သူတွေဒါမှမဟုတ်ပညာတော်သင်သွားမဲ့သူတွေကိုအမေရိကန်ဒေါ်လာ300ကနေ900နဲ့ညီမျှတဲ့နိုင်ငံသားငွေတွေရောင်းချပေးနေတဲ့အကြောင်းလဲကြေညာချက်မှာပါရှိပါတယ်။ငွေလဲနှုန်းမတိမငြိမ်ဖြစ်ပြီးကုန်စည်နှုန်းတည်ငြိမ်အောင်ထိမ့်သိမ့်မှုစစ်ကောင်စီဘက်ကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားငွေပိုင်ဆိုင်မှုနဲ့လက်ဝယ်ပိုင်ဆိုင်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ပြင်ဆင်ထားတာလည်းဖြစ်ပါတယ်။မြန်မာရေးတက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းသွားမယ်လို့အာဆီယံအလက်ကြားဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်။အာဆီယံအတွက်စိန်ခေါ်မှုတွေကြားထဲမှာမကြာခဏဆိုသလိုမီးမောင်းထိုးပြခံရတဲ့ကိစ္စကတော့မြန်မာနိုင်ငံရေးအကျပ်တဲဖြစ်ပါတယ်လို့လည်းပြောသွားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျန်ဘီဟမ်ဇာနဲ့ဂျွန်ဒရိုက်တန်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come to you from the Voice of America, Washington.